သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SPS A World of Difference You're with SPS Burmese On mobile, online and on radio
Mobile, online and radio ပေါ်မှာသင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်တော်ရရှင်များချစ်သည်မင်္ဂလာဖျာဖျာနှင့်ပြည့်စုံတော်မူကြပါစေခင်ဗျာဒီနေ့ဇွန်လ1ရက်အင်္ဂါနေ့မြန်မာပိုင်းအစီအစဉ်များကို SBS Radio မှစတင်တင်လွှင့်နေပါရခင်ဗျာဒီနေ့အစီအစဉ်များကိုကျွန်တော်ကျော်ထွန်းအောင်ခေါ် Terrell Aung ကတင်ဆက်သွားမှာဖြစ်ပြီးယနေ့ပါဝင်မည့်အစီအစဉ်များမှာတော့ Queensland ပြည်နယ်ကတခြားပြည်နယ်ကအလုသမားများကိုဆွဲဆောင်နေတဲ့ဆိုတဲ့ဆောင်းပါးဩစတြေးလျမှာသေတန်းစာထားရှိဖို့ဘာကြောင့်အရေးကြီးလဲဆိုတဲ့ဆောင်းပါးဩစတြေးလျတွင်သီးနှံလုံလောက်စွာမစားကိုယ်လေးချိန်အရန်များနေတဲ့ဆိုတဲ့ဆောင်းပါးနဲ့လေးလာမှုကဆေးပညာအကူအညီနဲ့မွေးတဲ့ကလေးတွေပေါ်မှာသိရမှုကိုမေကွန်းထုတ်ဆိုတဲ့ဆောင်းပါးတို့ဖြစ်ပြီးဒီနေ့ကောင်းကြီးပိုင်းသတင်းတွေမှာတော့ Victoria မှာ COVID ကူးစက်မှုအသစ်ထပ်တွေ့အာနာသိမ့်မီလေးလာအချာပြောင်းလဲလာသောအန်တုမှုများမြန်မာအာနာသိမ့်ဆေးအုပ်စုကိုအရေးယူဖို့ဩစတြေးလျတိုက်တွန်းခံနေရယခုချိန်ကစပြီးသတင်းများကိုကျွန်တော်ကြော်ထုတ်အောင်ကစတင်ဖတ်ကြားပါတော့မယ်ဗစ်တိုးရီးယားမှာကိုဗစ်ကူးစက်မှုအသစ်ထပ်တွေ့ရှိယနေ့ဇွန်လ1ရက်နေ့မှာကိုဗစ် -19 လူထုကြားကူးစက်မှုအသစ်၃ရောက်လောက်ကိုတွေးရှိတယ်လို့ Victoria ကျန်းမာရေးအာဏာပိုင်များကပြောဆိုပါတယ်။တတိယကူးစက်မှုကိုဆက်လက်လို့စုံစမ်းစစ်ဆေးနေစေဖြစ်ပြီး positive ဖြစ်သူနဲ့နီးကပ်လို့ကူးစက်တာဒါမှမဟုတ်ရောဂါဖြစ်ပေါ်နေတဲ့နေရာနဲ့လည်းဓာတ်ရဆက်နွယ်မှုမရှိသေးဘူးလို့ဆိုပါတယ်။ဒါပေမဲ့ပြည်내ကျန်းမာရေးဝန်ကြီး Martin Foley ကဒီအမှုကိစ္စကဖြစ်ပွားတဲ့နေရာနဲ့နီးစပ်မှုရှိသူဖြစ်နိုင်ပြီးလူမှုကျန်းမာရေးအဖွဲ့ရဲ့စုံစမ်းစစ်ဆေးမှုကပေါ်ထုတ်ပေးနိုင်ဖို့မျှော်လင့်တယ်လို့ဆိုပါတယ
် There continues to be significant concerns around ongoing transmission in particularly our northern suburbs and many large exposure sites that have been added to the
ကိုဆက်လက်ကူးစက်မှုနဲ့ပတ်သက်လို့သိသာတဲ့စိုးရိမ်မှုများဆက်လက်ရှိနေပါတယ်အထူးသဖြင့်ကျွန်တော်တို့ရဲ့မြောက်ပိုင်းရက်ွက်ခြေပြန့်နဲ့ထိတွေ့ကူးစက်မှုနေရာကိုစည်ရင်ထဲမှာလွန်ခဲ့တဲ့36နှစ်အတွင်းကထည့်သွင်းထားပါတယ်ကျွန်တော်တို့ရဲ့လူမှုကျန်းမာရေးအဖွဲ့ကကိုရိုနာဗိုင်းရပ်စ်ကလူမှုကြားထဲမှာဆက်လက်လို့လှည့်လည်ပြန့်နှံ့နေလားဆိုတာကိုယခုချိန်ထိကြည့်နေပါတယ်အာနာသိမ့်ပြီးလေးလာအကြာတွင်ပြောင်းလဲလာသောအန်တုမှုများအချမ်းဖက်စစ်ကောင်းစီကိုစန့်ကျင်ကန့်ကွက်မှုပုံစံပြောင်းလဲလာသည့်နဲ့အမျှခုခံစစ်များမြည်သူမဆိုးပြမှတ်ဖြစ်လာနိုင်သောလက်သက်မပေါ်သည့်တိုက်ခိုက်မှုများပေါ်ပေါက်လာပါသည်။ပုံမှန်အခြေအနေပြန်ရောက်ရန်အဆင်သင့်မဖြစ်သေးသောရန်ကုန်မြို့တွင်ပေါ်ပေါက်နေတဲ့ဖြစ်ထွန်းမှုမှာဘုံဖောက်ခွဲခြင်းပြစ်ခတ်တိုက်ခိုက်ခြင်းများဖြစ်ပွားနေရာကိုရိုနာဗိုင်းရပ်စ်ရန်ထက်ပြစ်ခတ်တိုက်ခိုက်မှုကိုပိုပြီးကြိုတင်ကာကွယ်နေကြကြောင်းတွေးရှိနေရပါသည်။ပောက်ကွဲမှုများပြခမှုများဇက်တိုက်ဖြစ်ပေါ်နေရာရန်ကုန်မြို့ရှိမြို့နယ်လိုက်ဖွဲ့စည်းထားတဲ့ပြည်သူ့ကာဝေးတပ်ဖွဲ့များကပြည်သူလူထုတတ်နိုင်သမျှအပြေမထွက်ကြရန်တိုက်တွန်းနေပါတယ်။မေလာတွင်မန္တလေးနဲ့ရန်ကုန်ရှိမင်္ဂလာဆောင်နှစ်ခုတွင်ပောက်ကွဲမှုများဖြစ်ရာရန်ကုန်တွင်သတို့သမီးအပါဝင်၃ဦးသေဆုံးပါတယ်။အစွန်ရောက်အမျိုးသားဤသမားသတို့သားမှာထိခိုက်ခြင်းမရှိခဲ့ပါဘူး။ပြည်ထောင်စုချမ်းခံရေးဖွံ့ဖြိုးရေးပါတီရဲ့မွန်ပြည်နယ်ဘီလင်းမြို့ဥက္ကဋ္ဌဦးမြင့်စွေသည်မေလ28ရက်နေ့တွင်တနတ်သမားတဦးလက်ချက်ကြောင့်သေဆုံးသွားပါသည်။ထို့နေမှာပဲရန်ကုန်တာကေရမြို့နယ်တွင်တမနဲ့အတွင်ဘုံရှိလုံးပောက်ကွဲပြီးယာယီမှုတဦးပြစ်ခတ်လုံခြံခံခဲ့ရပါသည်။အမှန်နှင့်ရဲစခန်း၌ဘုံနှလုံးအချိန်ကြာ၍ပောက်ကွဲသဖြင့်ပထမလုံးပောက်ကွဲချိန်၌ထွက်ချီသည့်ရဲနှင့်စစ်သားတချို့ဒဏ်ရာရသွားတော်လဲစစ်ကောင်စီကထိုသတင်းကိုအမှောင်ချထားပါသည်။လက်နက်အပြည့်စုံကန်ဆောင်ထားသောအကြမ်းဖက်စစ်ကောင်စီတပ်သားများဌာနဆိုင်ရာရုံးတချို့တွင်တပ်ဆွဲထားကြပြီးတပ်သားတချို့ကတဲအိတ်မြင့်မြင့်ကာယံပြီးကင်းဆောင်နေကြပါသည်။ရ ရန်ကုန်တွင်လမ်းပေါ်ထွက်ဆန့်ကျင်ကန့်ကွက်မှုပုံစံပြောင်းလဲသွားသည့်နေတူတခြားမျိုးကြီးမျိုးငယ်များတွင်လည်းပြောင်းလဲနေပါသည်ပြည်သူတို့အချမ်းဖက်သည့်စစ်ကောင်စီတပ်ကိုခုခံဆစ်ဆင်သည့်မျိုးများတိုးပွားလာနေပါသည်မြန်မာအာဏာသိမ်းဆဲအုပ်စုအပေါ်အရေးယူတန်းခတ်ရေးအတွက်ဩစတြေးလျတိုက်တွန်းခံရဩစတြေးလျစီးပွားရေးပညာရှင်တဦးဖြစ်တဲ့ရှွန်တာနယ်သည်မြန်မာနိုင်ငံ၌အာဏာသိမ်းပြီးနောက်ပိုင်းထိမ့်သိမ်းခံခဲ့ရပြီးယခုထက်ထိအကျဉ်းထောင်ထဲ၌လေးလနီးပါးကြာဆက်လက်ရှိနေလျက်ရှိစဉ်ဩစတြေးလျအစိုးရအနေဖြင့်မြန်မာအာဏာသိမ်းဆဲအုပ်စုအပေါ်အရေးယူတန်းခတ်မှုအသစ်များချမှတ်သင့်ကြောင်းတောင်းဆိုမှုအသစ်တစ်ခုထွက်ပေါ်လာခဲ့ပါသည်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဩစတြေးလျကောင်စီသည်နိုင်ငံခြားရေးဝန်ကြီးမရစ်ပိန်ထန်တင်သွင်းသည့်စာရွက်စာတမ်းတစ်ခုတွင်မြန်မာနိုင်ငံ၏သွေးထွက်သံယုံမှုရှိသောအာဏာသိမ်းမှုအပေါ်ကမ္ဘာနိုင်ငံများနှင့်မတူညီသောတုံ့ပြန်ချက်များကိုထည့်သွင်းဖော်ပြထားခဲ့ပါသည်။အဆိုပါအကဲဖြတ်ချက်စာတမ်းတွင်ဖေဖော်ဝါရီလ1ရက်အာဏာသိမ်းပြီးနောက်အာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တခြားအဆင့်မြင့်အရာရှိ38ဦးပေါ်အမေရိကန် UK ကနေဒါနဲ့ဥရောပသမ္မဂတို့ကအရေးယူတန်းခတ်မှုများမြေသို့မြေပုံချမှတ်ခဲ့ကြောင်းကိုရှင်းလင်းဖော်ပြထားပါတယ်ကနေဒါမှလွဲ၍အမေရိကန် UK နဲ့ EU တို့သည်မြန်မာစစ်တပ်နဲ့ဆက်စပ်တဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းနဲ့မြန်မာစီးပွားရေးဥပိုင် Limited တို့ကိုပါအမည်ပြက်စည်းရင်သွင်းခဲ့ပါတယ်ရင်တို့နှင့်ဆန့်ကျင်စွာဖြင့်ဩစတြေးလျသည်2018ခုနှစ်ကအရေးယူတန်းခတ်မှုချမှတ်ထားသောမြန်မာစစ်တပ်အရာရှိ5ဦးစီးရင်တွင်နောက်ထပ်ထပ်မံဖြည့်သွင်းမှုများလုပ်ထားခဲ့ခြင်းမရှိပါဘူးထိုစီးရင်တွင်အာဏာသိမ်းစစ်ကောင်ဆောင်မပါဝင်ပါဘူးနိုင်ငံခြားရေးရာနှင့်ကုန်သွယ်ရေးဌာနလက်ထောက်အတွင်းဝင်လင်ဒယ်ဝတ်ထန်ဆွန်ကမကြာသေးခင်ကပါလီမန်စုံစမ်းကြားနာမှုတစ်ခုသို့ပြောခဲ့ရာတွင်ရေးယူပိတ်ဆို့မှုများချမှတ်ခြင်းကိုပယ်ချထားကြောင်းအကြောင်းမှာဂျင်းတို့သည်မြန်မာစစ်ခေါင်းဆောင်များအပေါ်ရှိနိုင်သည့်ဩစတြေးလျအစိုးရရဲ့ဩဇာသိမ်းရမှုကိုအကန့်အသတ်ဖြစ်စေနိုင်၍ဖြစ်ကြောင်းပြောခဲ့ပါသည်။ဂျပန်၊တောင်ကိုရီးယားနှင့်အာဆီယံတို့သည်ရေးယူမှုအသစ်များချမှတ်ထားခြင်းမရှိကြောင်းသူမကပြောခဲ့ပါသည်။သို့သောထိမ့်သိမ့်ခံထားရတဲ့မြမအယက်သားခေါင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးပုဒ်ကိုရှွန်တာနယ်မှာအင်းစိန်ထောင်တဲတွင်ရှိနေဆဲဖြစ်သည့်အတွက်ဩစတြေးလျအစိုးရကမိကဲ့သို့ဩဇာသက်ရောက်မှုမျိုးရှိသည်လဲဆိုပြီးမေးခွန်းများထွက်ပေါ်နေခဲ့ပါသည်ဖေဒရယ်တိုက်ခိုက်ခေါင်းဆောင်ကသက်ရွယ်ကြီးစောင့်ရှောက်မှုဝန်ကြီးကိုမေးခွန်းထုတ်သက်ရွယ်ကြီးစောင့်ရှောက်မှုရေးရာဝန်ကြီးရစ်ချတ်ဂိုးဘက်ရဲ့အရေးအချင်းကိုဖက်ဒရယ်တိုက်ခိုက်ခေါင်းဆောင်အန်သနီအယ်ဘစီနီကမေးခွန်းထုတ်လိုက်ပါတယ်။ဒါကဝန်ကြီးကကဏ္ဍပေါင်းစုံမှာကာဝယ်ဆေးဖြန့်ချီတဲ့အချိန်ကို၎င်းအနေနဲ့ကျေနပ်တယ်လို့ပြောပြီးမှဖြစ်ပါတယ်။ဩစတြေးလျတစ်လျှောက်မှာသက်ရွယ်ကြီးသူများစောင့်ရှောက်တဲ့နေရာ20ခုမှာအခုချိန်ထိကာဝယ်ဆေးပထမအချိန်မထိုးရသေးတာကိုပြောတာဖြစ်ပြီးဒါကဒီလူတွေကထိတ်ထန့်ဦးစားပေးတဲ့အဖွဲ့တွေမှပါဝင်သူများဖြစ်ပါတယ်။ရှမ်းမြောက်နမ်ဖက်ကာတိုက်ပွဲတွင်စစ်ကောင်စီတပ်ဖွဲ့ဝင်10ဦးထက်မနည်းသေဆုံးခဲ့။နမ်ဖက်ကာခြေရွာအခြေပြုအချမ်းဖက်စစ်ကောင်စီရဲ့ခလာရ123တပ်စခန်းနဲ့ရဲစခန်းပါဝင်၄နေရာကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့များကမေလ31ရက်နေ့နံနက်တနားရီတွင်စတင်တိုက်ခိုက်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်တွင်ယမန်နေ့မေလ31ရက်နံနက်စောပိုင်းကစစ်ကောင်စီတပ်စခန်းများကိုတအောင်တိုင်းရင်းသားများလက်နက်အဖွဲ့ TNLA နဲ့ကိုကံအဖွဲ့ MNDAA ပူးပေါင်းအဖွဲ့ကတိုက်ခိုက်ခဲ့ရာစစ်ကောင်စီတပ်ဖွဲ့ဝင်10ဦးထက်မနည်းသေဆုံးခဲ့ပါသည်။ကုတ်ခိုင်မြို့နယ်နမ်ဖက်ကခြေရအခြေပြုစစ်ကောင်စီရဲ့ခလာရ123စခန်းနဲ့ရဲစခန်းပါဝင်၄နေရာကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့များကနာနစ်တနာရီတွင်စတင်တိုက်ခိုက်ခဲ့ပြီးအချိန်2နာရီကြာတိုက်ပွဲပြင်းထန်ခဲ့ရလို့သိရပါတယ်။နမ်ဖက်ကာရွာမှကုတ်ခိုင်ဘက်အထွက်ရှိလက်စစ်ရုံနေရာ၌ဖြစ်ပွားသည့်တိုက်ပွဲတွင်အချမ်းဖက်စစ်ကောင်စီဘက်မှအရာရှိတဦးပါဝင်10ဦးသေဆုံးပြီးလက်စစ်ရုံဝန်ထမ်းတဦးလည်းသေဆုံးခဲ့ကြောင်းနမ်ဖက်ကာရွာခံတဦးကပြောဆိုပါတယ် ထို့အပြင်တခြားနေရာတိုက်ပွဲများ၌လည်းစစ်ကောင်စီဘက်က3ထက်မနည်းဒဏ်ရာရခဲ့ပြီးလက်နက်ချို့သိမ်းဆီးနိုင်ခဲ့တယ်လို့အဆိုပါဒေသခံကဆက်လက်ပြောဆိုပါတယ်ထို့အပြင်အမျိုးသမီးတဦးလည်းခြေထောက်ချီထိမှန်ဒဏ်ရာရခဲ့တယ်လို့ထိုဒေသခံကဆက်လက်ပြောဆိုပါတယ်ရှမ်းမြောက်ခြေဆိုင်ရွှေဖီမြေသတင်းဌာနရဲ့နောက်ဖက်ကတိုက်ပွဲသတင်းဖော်ပြမှုတွင်ဒုတက်ရေးမှုပါဝင်စစ်ကောင်စီတပ်ဖွဲ့ဝင်7ဦးသေဆုံးကြောင်းပါရှိပါသည်စစ်ကောင်စီတပ်ထံမှမြောက်ပိုင်းမဟာမိတ်တပ်များသိမ်းဆီးရမိခဲ့သည့်လက်နက်ခဲယံဓာတ်ပုံများကိုလည်းရွှေပြည်မြေကဖော်ပြခဲ့ပါသည်ရှမ်းမြောက်ဒေသ၌တိုက်ပွဲများဆက်လက်ဖြစ်ပွားနိုင်နိုင်ခြင်းရှိမရှိသည်စစ်ကောင်စီကဒေသခံများအပေါ်အကြမ်းဖက်နှိမ်နှုတ်မှုရှိမရှိပေါ်မူတည်နေပြီးယခုရက်ပိုင်းတွင်စစ်ကောင်စီကကြောင်မဲမြို့၌လူမှုစန္ဒပြပွဲကိုအကြမ်းဖက်ပြစ်ခတ်နှိမ်နှုတ်မှုပြုလုပ်လာသည်ကိုတွေ့ရကြောင်းအဆိုပါဒေသခံကပြောဆိုပါသည်ညူဇီလန်မှာရေကြီးမှုကြောင့်အရေးပေါ်အခြေအနေကြေညာညူဇီလန်နိုင်ငံကကန်တာကာရီပြည်နယ်မှာမိုးသီးထန့်စွာရွာသွန်းတာကြောင့်ပြည်သူလူထုပေါင်းများစွာနေအိမ်ဆွတ်ဘေးလွတ်ရာရွှေ့ပြောင်းရပြီးမဲ့ဘေးနဲ့ရင်ဆိုင်နေရတာကြောင့်အဲ့ဒီဒေသကိုအာနာပိုင်တွေဟာအရေးပေါ်အခြေအနေတနင်္ဂနွေနေ့မှာကျညာခဲ့ပါတယ်။အင်ဂျီ3000နီးပါးရေကြီးရေရှမ်းမှုဘေးချင်းချောက်ခံနေရပြီးလိုအပ်ရင်ရွှေ့ပြောင်းပေးဖို့အတွက်စစ်တပ်ဖြန့်ချထားတယ်လို့ဒေသရဲ့အဆိုးဆုံးရေကြီးရေရှမ်းမှုဖြစ်ရာတောင်ပိုင်းအရက်စီလာရောက်ခဲ့သူအရေးပေါ်စီမံခန့်ခွဲရေးယာယီဝန်ကြီးခရစ်စတိုဖာဖောက်ကပြောဆိုပါတယ်။နောက်တနေ့အထိမိုးကရွာလိုက်အောင်မယ်။မိုးသီးထံမှဖြစ်တာမို့ဒီကနေ့ညမြေရည်အခြေအနေကိုအာနာပိုင်တွေကစောင့်ကြည့်နေမှာဖြစ်တယ်လို့ဖာဖောက်ကပြောဆိုပါတယ်။ကုန်းတွင်းပိုင်းမှာမိုးရည်ချိန်300မီလီမီတာအထိရွာသွန်းမယ်လို့ခန့်မှန်းပြီးညူဇီလန်မိုးလေဝသဌာနဟာရှာရှာပါပါအနည်းရောသတိပေးချက်ထုတ်ပြန်ခဲ့ပါတယ်။ကန်တာဘရီရဲ့အဓိကကမ်းရိုးတန်းခရစ်ချတ်မှာမိုးရည်ချိန်ဟာမေလစုစုပေါင်းပြင်းပြမိုးရည်ချိန်ထက်100မီလီမီတာအထိရွာသွန်းမယ်လို့ပညာရှင်တွေကခန့်မှန်းထားပါတယ်။အခွင့်အလမ်းကိုမဖော်ဆောင်နိုင်တာကြောင့်အာနာပိုင်တွေအရေးပေါ်အခြေအနေကြီးညာတာပဲဖြစ်တယ်ဆိုပြီးကန်တာဘရီအရက်ဖက်ကာဝေးရေးအရေးပေါ်စီမံခန့်ခွဲမှုအဖွဲ့အစည်းတာဝန်ရှိသူနိဘေးရာလီကနယူးဇီလန်ဟဲရိုသတင်းဌာနကိုပြောဆိုပါတယ
် SBS
This is SBS Radio
ရှင်းနေငွေလဲနှုန်းမှာတော့ Australian Dollar ကိုမြန်မာကျပ်ငွေ1,294 ကျပ်ရရှိပြီး American Dollar ကိုမြန်မာကျပ်ငွေ1,645 ကျပ်ရရှိပါတယ်။ Australian Dollar ဟာ American 89 cent နဲ့ညီမျှနေပါတယ်။မနေ့ပြန် Australia တိုက်မှာရှိတဲ့မြို့ကြီးများရဲ့မိုးလေဝသခန့်မှန်းချက်ကတော့ Sydney မြို့မှာအပူချိန် 27 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။Melbourne မြို့မှာအပူချိန် 18 degree centigrade ရှိမှဖြစ်ပြီးမိုးရွာသွန်းနိုင်ပါတယ်။ Brisbane မြို့မှာအပူချိန် 23 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။ Perth မြို့မှာအပူချိန် 20 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။ Adelaide မြို့မှာအပူချိန် 20 degree centigrade ရှိမှဖြစ်ပြီးမိုးတစ်ဖြောက်နှစ်ဖြောက်ရွာသွန်းနိုင်ပါတယ်။ဟူဘာမြို့မှာအပူချိန် 16 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများရှိမှဖြစ်ပါれ။ကင်မရာမြို့မှာအပူချိန် 16 degree centigrade ရှိမှဖြစ်ပြီးနာနဲ့ပိုက်မြူနှင်းများရှိမှဖြစ်ပါれ။ဒါဝင်မြို့မှာအပူချိန် 32 degree centigrade ရှိမှဖြစ်ပြီးများသောအားဖြင့်နေသာမှဖြစ်ပါれ
။ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ။
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ